ထိုင်းနိုင်ငံထဲကိုတရားမဝင်ခိုးဝင်ဖို့စ조사ခဲ့တဲ့မြန်မာနိုင်ငံသား122ယောက်ထဲကအသက်မသေခြံရစ်သူတွေကိုနိုင်ငံရေးပြန်ဖို့ရဲကိစ္စချက်ချင်းရက်ဆိုင်ပြဖို့နဲ့ဥပဒေနဲ့ညီလွတ်လပ်တဲ့ရှင်းနေတွေရဲ့ကိုစားပြမှုကိုခွင့်ပြုဖို့လူ့ခွင့်ရေးဖွဲ့တွေကထိုင်းအစိုးရကိုတောင်းဆိုလိုက်ကြပါတယ်။ဧပြီလ9ရက်နေ့ကဖြစ်ခဲ့တဲ့ဒီဖြစ်ရပ်ဆိုးရဲ့နောက်ဆက်တဲ့အခြေအနေတွေကိုကိုကျော်သိန်းဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါမအေးတနာကြီး။အလုတ်ကန်ဆိုင်ရာမတော်တဆဖြစ်ရပ်တွေကနေထိခိုက်ဒဏ်ရာရသေဆုံးရသူတွေရဲ့အခွင့်အရေးတွေအတွက်ရက်တီလှုပ်ရှားနေတဲ့ဟောင်ကောင်ခြေဆိုင် And Rope ဆိုတဲ့အဖွဲ့ကဒီမှုကိစ္စနဲ့ပတ်သက်လို့ထုတ်ပြန်ကြေညာလိုက်တာပါမြန်မာနိုင်ငံကရွှေပြောင်းလူသမားတွေဟာလူမောင်ခိုကူးသူတွေရဲ့တစားကန်တွေဖြစ်ပါတယ်လို့ဒီထုတ်ပြန်ချက်မှာပါဝင်တဲ့ထိုင်းခြေဆိုင်လူခွေရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကမစ္စတာဆုံချိုင်းဟုံလာက VOE ကိုပြောပါတယ
် The migrant workers they are the victims of the traffickers who escape the suppression from
မြန်မာစစ်အစိုးရရဲ့ဖိနှိပ်မှုတွေကနေထိုင်းနိုင်ငံကိုထွက်ပြေးလာကြတဲ့မြန်မာနိုင်ငံကရွှေပြောင်းလူသမားတွေဟာလူမောင်ခိုကူးသူတွေရဲ့တစားကနေပါတကယ်တော့သူတို့ကိုတရားစွဲတာပြစ်ဒဏ်စီရင်တာထောင်သွင်းအကျဉ်းချတာဒဏ်ငွေချမှတ်တာတွေမလုပ်သင့်ပါဘူ
းအဲ့ဒီလူ121ယောက်ကို9ပေခွဲပေ20လောက်ပဲရှိပြီးအလုံးပိတ်ထားတဲ့အေးခန်းကုံတစ်တာထဲမှာစုပြုံတိတ်ထည့်ပြီးတော့ထိုင်းနိုင်ငံထဲကိုခိုးသွင်းမှုစူးစမ်းခဲ့ကြတာပါအဲ့ဒီအထက်ကအသက်10နှစ်အရွယ်မိန်းကလေးတဦးအပါအဝင်အမျိုးသမီး38ဦးနဲ့ကလေးငယ်တဦးအပါအဝင်အမျိုးသား18ဦးစုစုပေါင်း54ဦးတို့ဟာမွန်ချက်ပြီးသေဆုံးခဲ့ကြပါတယ်။အသက်18နှစ်အောက်လူငယ်14ဦးနဲ့ကိုဝင်ဆောင်မျိုးသမီးတူအပါအဝင်68ယောက်ကတော့အသက်မသေးလွတ်မြောက်ခဲ့ပါတယ်။အသက်မပြည့်သေးတဲ့လူငယ်14ဦးကိုလူကြီးတွေနဲ့ခွဲပြီးရနောင်းကလူဝင်မှုကြီးကြပ်ရေးဌာနထိန်းသိမ်းရေးစခန်းမှာထိန်းသိမ်းထားပါတယ်။လူကြီး53ယောက်ကိုတော့တရားမဝင်ဝင်ရောက်မှုနဲ့ဒေသတရားရုံးတစ်ခုကနေဒဏ်ငွေပန်း2000စီချမှတ်ခဲ့ပါတယ်။သူတို့ထဲမှာ4ယောက်ကပဲဒဏ်ငွေဆောင်နိုင်တာကြောင့်ဒဏ်ငွေမဆောင်နိုင်တဲ့လူတွေကိုထောင်ဒဏ်10ရက်စီပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒီလူတွေကိုခိုးသွင်းရမှာပါဝင်ပတ်သက်တယ်လို့တန်တရားရှိသူ6ဦးကိုထိုင်းအနာပိုင်တွေကဖမ်းဆီးထားပြီးဖြစ်ပြီးလူသေးစေသောပေါ်ဆမှုဆိုတဲ့စွဲချက်နဲ့တရားစွဲတင်မယ်လို့တနင်္လာနေ့မှာထိုင်းရတပ်ဖွဲ့ကပြောတဲ့အကြောင်းဘန်ကောက်ကလာတဲ့ AP သတင်းတပုတ်မှာဖော်ပြထားပါတယ်။မစ္စတာဆုံချိုင်းကတော့လူမောင်ခိုကူးသူတွေဟာသူတို့ကြီးပဲလုံနိုင်တာမဟုတ်ဘူးလို့ဆိုပါတယ
်။ This is a criminal action of the traffickers.And we believe that the traffickers could not do
it. ဒါဟာလူမောင်ကိုကူးသူတွေရဲ့ရာဇဝမှုမြောက်တဲ့လုပ်ရပါ။စီးပွားရေးသမားတွေနဲ့တချို့အစိုးရတာဝန်ရှိသူတွေရဲ့ပံ့ပိုးမှုမပါဘဲနဲ့ဒီမောင်ခိုသမားတွေသူတို့ကြီးပဲမလုပ်နိုင်ဘူးလို့ကျွန်တော်ယုံကြည်ပါတယ်
။ဒီမှုမှာမြန်မာနိုင်ငံကော့တောင်းဘက်ကတာဝန်ရှိသူတွေကိုယ်တိုင်ပါဝင်ပတ်သက်မှုရှိတယ်ဆိုတဲ့သတင်းတွေကလည်းဒီမတိုင်ခင်ကတည်းကထွက်နေကြတာပါ။ရွှေပြောင်းလူသမားတွေနဲ့ပတ်သက်ပြီးအခုလိုဖြစ်ရမျိုးတွေဖြစ်တာအခုမှပထမဆုံးဖြစ်တာမဟုတ်ပဲထိုင်းမြန်မာအစိုးရနှစ်ရပ်စလုံးကပြဿနာတွေကိုလစ်လျူပြုထားခဲ့ကြတယ်လို့မစ္စတာဆုံချိုင်းကဆိုပါတယ
် The Thai government and the governments of our neighbor fail to solve them for example that
Thai ဆိုရနဲ့ကျွန်တော်တို့အိန္ဒိယနိုင်ငံကအစိုးရဟာပြဿနာတွေကိုဖြေရှင်းဖို့ပြက်ကွက်ခဲ့ကြပါတယ်မြန်မာအစိုးရဟာစီးပွားရေးအခြေအနေတိုးတက်အောင်လုပ်ဖို့ဒီမိုကရေစီနဲ့လူခွင့်ရေးမှတ်တမ်းတိုးတက်အောင်လုပ်ဖို့ပြက်ကွက်ခဲ့ပါတယ်ဒီတော့မြန်မာနိုင်ငံသားတွေဟာသူတို့ဘဝတိုးတက်အောင်လုပ်ဖို့သူတို့မိသားစုတွေကိုကြွေးမွေးဆောင်ရှောင်နိုင်အောင်ငွေရဖို့အတွက်အဖမ်းခံရနိုင်တယ်ထောင်ချခံရနိုင်တယ်နောက်ဆုံးတချို့ဆက်ယုံနေမှာကြေးကျွန်နေတဲ့ဘွဲလုတ်ကန်ရနိုင်တယ်ဆိုတဲ့အခက်အခဲတွေရှိတာတောင်မှထိုင်းနိုင်ငံကိုလာကြတော့တာပေါ့ဗျာ
ဒါကြောင့်လေမစ္စတာဆုံချိုင်းတို့အဖွဲ့အပါဝင်ဒေတာရင်းနဲ့နိုင်ငံတကာကအစိုးရမဟုတ်တဲ့အဖွဲ့အစည်းပေါင်း89ဘွဲရဲ့တောင်းဆိုချက်ထဲမှာရွှေပြောင်းလူသမားမှတ်ပုံတင်မှုဆိုင်ရာထိုင်းအစိုးရရဲ့စနစ်ကိုချက်ချင်းပြုပြင်ပြောင်းလဲပြီးပူပြီးထိရောက်မှုနဲ့ပွင့်လင်းမြင်တာမှုရှိအောင်လုပ်ဖို့တွေကိုတောင်းဆိုထားတဲ့အချက်ထည့်သွင်းထားတာပါ။ဒါ့အပြင်သူတို့ရဲ့တခြားတောင်းဆိုချက်တွေထဲမှာအတမတိကြံရည်လို့ဖမ်းဆီးခံထားရသူတွေကိုပြန်ပို့မယ့်ကိစ္စရပ်ဆိုင်ဖို့အဲ့ဒီလူတွေအပါအဝင်တည်ဆုံသွားသူတွေရဲ့မိသားစုတွေအနေနဲ့တီးခြားလွတ်လပ်တဲ့ရှေ့နေတွေရရှိဖို့နဲ့တည်ဆုံဒဏ်ရာရသူတွေအတွက်နစ်နာကြေးပေးဖို့ဒီမှုကိုပွင့်လင်းမြင်တာတဲ့စစ်ဆေးမှုချက်ချင်းလုပ်ဖို့တွေကိုတောင်းဆိုထားပါသေးတယ်။အရှိတော်အရှာဒေတာရင်းမှာတဖြည်းဖြည်းကြော်ဝှချမ်းသာလာနေတဲ့ထိုင်းနိုင်ငံဟာမြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတို့ကရွှေပြောင်းလူသမားတွေအတွက်အလုတ်သွားလုတ်ချင်ပွဲဆွဲဆောင်တဲ့နိုင်ငံတခုဖြစ်လာပါတယ်။အဲဒီလူသမားတွေဟာထိုင်းနိုင်ငံသားတွေမလုတ်ချင်ကြတဲ့ကျွမ်းကျင်မှုမလိုအပ်တဲ့အန်ဒရယ်များတဲ့အလုတ်တွေကိုလုတ်ကြရပါတယ်။ဒါ့အပြင်ဖမ်းဆီးခံရပြီးနေရာရင်းပြန်ပို့ခံရမယ့်အရေးအပြင်မတော်မတရားဥပဒေမဲ့ပြုကျင့်မှုတွေကိုလည်းရင်ဆိုင်ကြရပါတယ်။ထိုင်းနိုင်ငံမှာလုလုတ်နေတဲ့မြန်မာရွှေပြောင်းလူသမားအရေးအတွက်ဟာတသန်းကျော်ရှိမယ်လို့ယူဆကြပါတယ်ခင်ဗျာ။